ဒီမန္တလေးမြို့တော်စီမံသားရေးကော်မတီကနေကော်မတီဝင်၁၁ဦးကိုတာဝန်ကနေရဆိုင်းလိုက်တယ်ဆိုလို့ရှင်။ဘာကြောင့်အခုလိုတာဝန်ကနေရဆိုင်းလိုက်တာလဲရှင်။
ဗတ်ဥပဒေအရလုပ်တာလေစီမံသားရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကိုဇွန်လ16ရက်နေ့ကတွတ်တော်ကနေပြီးတော့လေ2014မန္တလေးမြို့တော်စီမံသားရေးကော်မတီကိုပြင်ဆင်တဲ့ဥပဒေမှာ2016နဲ့မန္တလေးတိုင်းဒေသကြီးတွတ်တော်ကနေပြီးတော့အတည်ပြုထားတယ်။အတည်ပြုထားတဲ့ဥပဒေကိုဝန်ကြီးလက်မှတ်ထုတ်ပြီးတော့တနေ့သာမှကြော်ညာပြီးတော့တို့ကအဲ့ဒါကိုမန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့ရဲ့တိုင်းရိုက်ကုတ်ကဲမှုဖြစ်တဲ့အတွက်မန္တလေးမြို့တော်စီမံသားရေးကော်မတီကိုတိုင်းဒေသကြီးအစိုးရအဖွဲ့ကဒီဥပဒေကိုပြင်ဆင်တာဖြစ်ပြီးအော်ဒီဥပဒေကိုပြင်ဆင်တဲ့ဒီဥပဒေအသက်ဝင်သွားတော့ဗျာနဲ့ပတ်သက်ပြီးတော့ဥပဒေအတိုင်းပဲမန္တလေးမြို့တော်စီမံသားရေးကော်မတီရဲ့ဆိုရကတိုက်ရိုက်ခတ်တဲ့တွင်မှုအပါဝင်ကော်မတီဝင်၅ဦးပေါ့ရွေးချယ်ခံမန္တလေး၆မြို့နယ်ဖြစ်တဲ့အတွက်မန္တလေးမြို့စီမံသားရေးကော်မတီနယ်နိမိတ်၆မြို့နယ်မှာရွေးချယ်ခံဒုမြို့တော်ဝင်အပါဝင်ကော်မတီဝင်၆ဦးအလုံး၁၁ဦးကိုဒါမနေ့ကတောင်မန်းနေရနာလိုက်တာပေါ့နော်ဥပဒေအရလောက်တာ
ဆိုတော့ဒီအတီးပြုတ်လိုက်တဲ့မန္တလေးမြို့တော်စီမံသားရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမှာကလေဘလို့တွေပါလို့လဲရှင်
ဥပဒေမှာအရင်2014ဒီမန္တလေးမြို့တော်စီမံသားရေးကော်မတီရဲ့ဥပဒေမှာကြတော့ကော်မတီရဲ့တက်တန်းမဖော်ပြထားဘူးပေါ့နော်အဲ့တော့ကော်မတီရဲ့တက်တန်းကိုဘလို့ဥပဒေမှာပြင်ဆင်လိုက်လေဆိုတော့မန္တလေးမြို့တော်စီမံသားရေးကော်မတီရဲ့တက်တန်းကဒီကော်မတီကိုဖွဲ့စည်းပေးခဲ့တဲ့အစိုးရရဲ့တက်တန်းနဲ့အညီဖြစ်တည်ဆိုပြီးတော့ပြင်လိုက်တာပေါ့နော်အခုလေဒီဆိုရကဖွဲ့စည်းပေးမယ်ဆိုတဲ့သဘောပေါ့နော်။အဲနောက်၅နှစ်ကြာလို့နောက်ဆိုရတစ်ခုတက်လေဒီဆိုရဖွဲ့စည်းရတယ်တက်တန်းသူ့အတူအော်တိုကုံသွားမှဒါကိုပြောတာ
။ဒီမန္တလေးမြို့တော်စီမံသားရေးကော်မတီကိုဖွဲ့စည်းမယ်ဆိုရင်ရောလူဦးရေဘယ်လောက်နဲ့ဘယ်လိုမျိုးဖွဲ့စည်းသွားမှာလဲရှင်
။လူဦးရေများကော်မတီဝင်ကိုသူကညာလို့15ဦးအနည်းဆုံး13ဦးမှာကနေမဖြစ်ရမယ်ကော်မတီ vice နဲ့သွားတာဖြစ်တဲ့အတွက် EC ပေါ့ Executive Committee member မှာကနေ15ယောက်အများဆုံး15ယောက်အနည်းဆုံး13ယောက်ဒါမျိုးနဲ့ဖွဲ့ဖို့ဒါဥပဒေထဲမှာကိုပြဋ္ဌာန်းထားပြီးသား။မြို့တော်ဝင်ကတော့လူတော်ကိုယ်စားလှယ်သို့မဟုတ်ဓမ္မရခန္ဓာတဲ့တရားတယောက်ပေါ့မြို့တော်ဝင်။အဲကွဲပဲ့အတွေ့အမှုကတော့သူကတော့ဝင်တန်းအဲ၂ယောက်မပါ။ဒါနဲ့၁၁ဦးတော်၎င်း၁၃ဦးတော်၎င်းဒါမျိုးနဲ့ဖွဲ့မှာပေါ့
။ဒီကော်မတီအသစ်ပြန်ဖွဲ့ဖို့ကဘယ်တော့လောက်ဖြစ်နိုင်မလဲရှင်ဘလို့ရီစီစဉ်ထားလဲရှင်
။တိုင်းဒေသကြီးစုကကက်ဘိနက်ကညွှန်ကြားချက်ကအခုမနေ့ကပဲဝင်တယ်။၃လအတွင်းရွက်ောက်ပွဲလုပ်ရမယ်။ဓာတ်ရိုက်ခန့်မဲ့၅ယောက်ကိုနှစ်ပတ်အတွင်းခန့်မယ်။ဒီနေ့အစားပြီပေါ့အဲ့ဒါတော့သူတွေကန်နာမယ်ဆိုတော့ဒါသူရွေးချယ်ကြအောင်ပါပေါ့နော်သူကအဖွဲ့အနေနဲ
့
ရွေးချယ်ပြီးတော့မှတာဝန်ပေးမှာပေါ့
ဆိုတော့ဒီကော်မတီအသစ်ပြန်ဖွဲ့ပြီးရင်ရောတာဝန်ယူရမယ့်ယာတူးတွေကိုဘလို့ပြန်ပြီးရွေးလဲရှင်ဥပမာဒီဒုတိယမျိုးတော်ဝင်နေရာလိုမျိုးပေါ့နော
်ဥပဒေထဲမှာကဒုမျိုးတော်ဝင်ကိုရွေးမယ်ဆိုလို့ရှိရင်ဒီရွေးချယ်ကန်၆မျိုးနယ်တွေကတက်လာတဲ့ကော်မတီဝင်၆ဦးတွေရမှဒုမျိုးတော်ဝင်ရွေးရမယ်တိုက်ရိုက်ခံနေရမှာမပါဘူးအဲ့၆ယောက်တည်းကဒုမျိုးရုံကိုဘလို့ရွေးစလဲဆိုတော့ကော်မတီဖွဲ့ပြီးတော့မှမျိုးရုံဝင်မှာပါကြံတဲ့ကော်မတီဝင်တွေပေါ့တိုက်ရိုက်ခံတော့ရွေးချယ်ခံအောင်အလုံး၅ယောက်ဖွဲ့ရင်၁၁ယောက်ကရွေးတယ်မျိုးရုံဝင်မှာပါဘူးကွနော်နောက်ပြီးတော့၁၃ယောက်ဖွဲ့ရင်၁၂ယောက်ကရွေးတယ်မဲပေးပြီးတော့ vote လုပ်ပြီးတော့မှဒုမျိုးရုံဝင်မဲများလုံးလူရတယ်တိုင်ဖြစ်နေမှမျိုးရုံဝင်ကဆုံးဖြတ်ကဒါမျိုးဥပဒေမှာ
ဟုတ်ကဲ့ပါဦးတက်နိုင်ထွန်းရှင်အခုလိုဖြစ်ကြပေးတာကျေးဇူးတင်ပါတယ်ရှင်